ပြည်ပရေးနဲ့မတည်ငြိမ်မှုတွေအပေါ်မှာတရုတ်နိုင်ငံရဲ့ကင်တွယ်ဖြစ်ရှင်းမှုနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂရဲ့ဝေဖန်ပြောဆိုမှုတွေကိုတရုတ်နိုင်ငံကပေးချလိုက်ပါတယ်။တိဘက်ပြည်သူတချို့ဟာမကြာခဏကိုကိုကိုမီးရှို့တတ်တည်မှုအပါအဝင်ဆန္ဒပြမှုတွေလုပ်ခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့အခုလိုမီးရှို့ဆန္ဒပြမှုတွေဟာဒီပြည်ပရောက်ဒီဘက်ဘာသာရေးကောင်ဆောင်ဒလို ွဲ့အကြီးအကဲနာဗေပင်းလင်းကတော့တောက်ကြနေတုန်းကတိဘက်ပြည်သူတွေရဲ့ဆန္ဒဖော်ထုတ်မှုကိုပို့ပြီးတော့ကောင်းမွန်တဲ့နည်းနဲ့အပြည့်ရှာဖြည့်ရှင်းမှုနဲ့တိဘက်ဒေသကိုတိကျလွတ်လပ်တဲ့စစ်ဆေးရေးအဖွဲ့ဝင်ရောက်ခွင့်ပေးဖို့တောင်းဆိုလိုက်ပါတယ်